မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလအာဏာသိမ်းခဲ့ခြင်းကစပြီးဒီအာဏာသိမ်းမှုကိုပြည်သူတွေကလည်းဤအမျိုးမျိုးနဲ့ဆန့်ကျင်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီလိုဆန့်ကျင်သူတွေကိုစစ်တပ်ကဖမ်းဆီးနိုင်ဖို့အတွက်ကြိုးစားရမှာကွန်ပျူတာအင်တာနက်ကနေတဆင့်ဘလို့ထောက်လန်းနိုင်လဲဆိုတော့ကိုအမေရိကန်နိုင်ငံက IT မီးပညာရှင်ဟူစတန်လေးဆရာကပြောပြပေးပါ
ကနေနဲ့ပတ်သက်ပြီးတော့ထောက်လန်းတဲ့နေရာမှာထောက်လန်းတဲ့မျိုးလေးအမျိုးမျိုးရှိတယ်။သူတို့လိုအင်တာနက်ကိုကန့်တတ်ချက်တွေလုပ်ထားပြီးတော့ဆန်ဆာရှစ်တွေလုပ်ထားပြီးတော့ဟောထောက်လန်းတာတွေရှိတယ်။အခုသူတို့ဒီမှာလက်ရှိသုံးနေတာနေနောက်ပြီးတော့ program software တွေသုံးပြီးတော့ထောက်လန်းတဲ့ဟာတွေရှိတယ်။နောက်ပြီးတော့ရုရှားကအမြဲတမ်းလုပ်တဲ့ဟာပေါ့နော်။သူတို့လည်းရုရှားမှာဟိုပညာသင်ထားတဲ့လူတွေစစ်တပ်ကရှိတာပေါ့။အဲ့လိုမျိုး social engineering လို့ခေါ်တယ်။အဲ့လိုမျိုးနေပညာတွေနဲ့တုံးပြီးတော့ဒီပြည်သူတွေကိုလိုက်ပြီးတော့ဖမ်းဆီးနေတာတွေတွေ့ရပါတယ်အခုလောလောဆယ်မှာပေါ့နော
်အဲ social engineering နဲ့ပတ်သက်ပြီးတော့ပေါ့နော်ထောက်လန်းတဲ့ဟာလေးကိုနည်းနည်းပြောပြပေးပါအခြေချပြော
ဟုတ်ကဲ့ social engineering နဲ့ထောက်လန်းတဲ့ technique တွေကအမျိုးမျိုးရှိတယ်ဟိုဘယ်လိုခေါ်မလဲဆို social profile နဲ့တဆင့်ရှိတယ်ဖုန်းနံပါတ်ကနေတဆင့်လုပ်လို့ရတယ်နေရာလိပ်စာတွေကနေတဆင့်လုပ်လို့ရတယ်နောက်သူတငယ်ချင်းအတိုင်းဝိုင်းနေရာနေလို့လို့ရတယ်။နောက်သူဝါဒနာပါရာအစသူစားတဲ့ဓမေအစအဲ့ဒါတွေကြည့်ပြီးတော့သူတို့ identify လုပ်ပြီးတော့ data တွေကို collect လုပ်ပြီးတော့အဲ့လိုလိုက်ရှာတဲ့စနစ်မျိုးပေါ့နော်။အဲ့ဒီအဲ့လိုဟာမျိုးတွေသူတို့တုံးတယ်။ပြမယူမှာတော့ကျွန်တော်လူကြီးကနဲတော့ပို့ပြီးတော့တွေ့ပါတယ်။တွေ့တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော်။ social engineering ဆိုရင်တနည်းအားဖြင့်ပြောရင်ဟိုဟာ social media နေ account name တွေတည်ရမယ်နော်ဆိုရှယ်မီဒီယာဆိုတာကျွန်တော်တခုတည်းမပြောပါဘူး Facebook မှာမဟုတ်ဘူး Twitter တို့ Facebook တို့အဲ့လိုမျိုးနေရာတွေရဲ့ social profile တွေကိုသူတို့ collect လုပ်ပြီးတော့လူတယောက်ကသူတို့ post တခုရေးပြီးဆိုရင်အရန်ဂရုစိုက်ရပါတယ်လုံလုံမှုအတွက် VPN သုံးပြီးရေးရတာတော့ပါဘူး VPN မသုံးဘူးဆိုရင်အဲ့လိုမျိုးတွေကိုသူတို့အလွယ်တကူရှာပြီးတော့သူတို့ banner ကနေ post လုပ်တယ် banner ကနေ video ရိုက်တယ် banner ကနေ live လွှင့်နေတယ်ဆိုတာအစသူတို့ surveillance လုပ်တဲ့ software ကိုသုံးလို့ရတယ်။နောက်ပြီးတော့ဒီ social engineering ဟို technique တွေသုံးပြီးတော့သူတို့လိုက်ပြီးတော့ဖမ်းလို့ရတယ်။အခုလဲသူတို့အဲ့ဒါကိုသုံးနေတာပါပဲ
။ဘယ်လိုရှောင်နိုင်မလဲဆိုတာလည်းပြောပြပေးပါ။အ
ဲ့ဒီဟာမျိုးတွေကိုရှောင်ဖို့အတွက်ကလည်းအဓိကကတော့ကိုသုံးရမယ်ကိုသုံးနေတဲ့ social profile တွေဘာတွေမှာတခုရေးမယ်တင်မယ်ရိုက်မယ် live လွှင့်မယ်ဆိုရင်ကိုကအဓိကကိုသုံးရမယ်ဟာကတင်သိတဲ့ဟာလားမတင်သိတဲ့ဟာလား share လုပ်သိတဲ့ဟာလားမ share မလုပ်သိတဲ့ဟာလားအဲ့ဒါတွေကိုစဉ်းစားရင်တော့ပိုကောင်းတာပေါ့လေနော်နောက်ပြီးတော့ကိုအင်တာနက်သုံးနေမယ်ဆိုရင်ကိုယ့်ရဲ့အင်တာနက်ကို surveillance လုပ်အောင်သူတို့ထောက်လန်းတာကနေလုပ်အောင်ကိုကဥပမာအပြင်ဒီနေ့ပေါ်နေတဲ့ VPN လိုဟာမျိုးလို browser ဆိုရင်တခြား browser တွေလို့နော် duck to go လို့ပါပေါ့နော်နောက်ပြီးတော့ onion browser တို့ပါလို့အများကြီးရှိပါတယ်အဲ့ဒါတွေသုံးပြီးတော့အင်တာနက်ပေါ်တက်တာအစားပေါ့နော
်တတိထားပါပေါ့နော်
တတိထားပါမယ်တတိထားပါမယ်နောက်ပြီးတော့ခုနပြောသလိုကိုယ့်ရဲ့ဖုန်းနံပါတ်ကိုအလွယ်တကူ group ထဲမှာ share လုပ်တာတို့ email address ကို share လုပ်တာတို့လိပ်စာကို share လုပ်တာတို့အဲ့ဒါတွေတတိထားပါမယ်နည်းနည်းဆိုရင်ဥပမာဆိုရင်ကျွန်တော်တို့လက်တွေ့ဒီမှာတုံးနေတာတွေဆိုရင်တော်တော်ကောင်းပါတယ်ကို Multigo ဆိုတဲ့ software ဆိုရင် social engineering ကို identify လုပ်တယ် Multigo ဆိုတာကျွန်တော်တို့ဒီရောက်ရဲ့ profile ကိုဆွဲပြီးတော့အဲ့မှာ scan လုပ်လိုက်ပြီဆိုတာ ਨੇ အဲ့လူရဲ့အားလုံး information အပြင်အဲ့လူ ਨੇ ဆက်ဆက်တဲ့လူတွေအကုန်လုံးမှာကျွန်တော်တို့ map နဲ့ပေါ်လာတယ်ဒီပုံနဲ့ပေါ့နော် connection ပုံနဲ့အကုန်ပေါ်လာတယ်အဲ့တော့အဲ့ဓာတွေကိုစုစုစုစုပြီးတော့ identify လုပ်လို့ရပါတယ်ဟိုလိုက်လို့ရပါတယ်အဲ့ဒါကတော့ social engineering ဟိုသုံးပြီးတော့သူတို့ထောက်လန်းတယ်သူတို့ဖမ်းဆီးမယ်အဲ့လိုမျိုးတွေလုပ်တာsocial engineering နဲ့ပတ်သက်ပြီးလို့ဥပမာဆိုကြအခုဆိုတရုတ်ကထုတ်တဲ့ TikTok ဆိုတဲ့ software လိုဟာမျိုးအဲ့ဒါမျိုးတွေကသူတို့အဲမကိုသူတို့ surveillance လုပ်လို့ရတဲ့နည်းလမ်းတွေပါတယ်အဲ့ဒီရဲ့ TikTok ရဲ့ဒီ back end မှာပေါ့နော်နောက်တစ်ခုကကြတော့သူတို့ဒီ America ကနေတရားမဝင်ဝယ်ယူထားတဲ့ oxygen forensic software လိုဟာမျိုးပေါ့နော်အဲ့ဒါကတော့ဆိုရင်အခုရဲတပ်ဖွဲ့ရဲစစ်တပ်ရဲမှာဆိုရင်အခုသူတို့အဲ့ဒါကိုကောင်းကောင်းအသုံးချနေတာပေါ့
ဒီ software နဲ့ဘယ်လိုတိုက်ခိုက်လဲဆိုတာပြောပြပေးပ
ါ oxygen နဲ့ forensic ဆိုရင်သူကတော့ social engineering အတွက်သုံးတာမဟုတ်ဘူးဒါပေမဲ့အခုလို့ဥမာဆန္ဒပြတဲ့လူတွေ နောက်ပြီးတော့အဲ့လိုဖန်ခံရတဲ့လူတွေမှာကြံခဲ့တဲ့ဖုန်းတွေရဲ့ data တွေကိုသူက data extraction tool လို့ခေါ်တယ်နောက်ပြီးတော့ဟို device တွေအားလုံးပေါ့နော် laptop computer ပဲဖြစ် PC ကိုအိမ်ကိုပဲသွားပြီးဖန်ဖန်သူတို့မှာကြံခဲ့တဲ့ digital device တွေအားလုံးရဲ့အချက်အလက်တွေကိုသူက extract လုပ်လိုက်တယ်ဆွဲထုတ်လိုက်တဲ့ software မျိုးဖြစ်ပါတယ်တော်တော်ကောင်းပါတော်တော်ကောင်းတဲ့ software မျိုးပါအရင်ဟာတွေတုံးပြီးသူတို့အချက်လက်တွေကိုအကုန်လုံးစုစည်းပြီးတော့သူတို့အဲ့လိုမျိုးဆက်ဆက်ပြီးတော့ယူပြီးတော့အဲ့လိုမျိုးလိုက်ဖမ်းတာပါ
ဟုတ်ကဲ့ဆိုတော့ software ကတခြားဘာ software တွေများတုံးပါတယ်လဲလို့ထောက်လန်းတဲ့ software တွေ
software တွေကတော့တုံးတာတော့အများကြီးရှိပါတယ်အခုကတော့တရုတ်ကထုတ်တဲ့ software တွေတော်တော်များများဖြစ်မယ်နောက်တတိယအဖြစ်သူတို့ software တော့သူတို့တုံးကြမလို့ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ကသူတို့ရဲ့ gateway ကနေ telecom ကနေဖြတ်သွားတာဆိုတော့သူတို့အဲ့ဒီရဲ့ telecom ရဲ့ administration ပေါ့နော် back end administration မှာကတော်တော်များများ information ရပြီးသား information ပါပြီးသားဆိုတော့ဘယ်လိုပဲနေရာကနေပြီးတော့ဘယ် address နဲ့လုံနေတယ်ဆိုတာသူတို့ကြည့်လို့ရပါတယ်ကြည့်လို့ရတယ်ဆိုတာဒါဒီဟိုပမာပြည်မှာကတော့ privacy ကတခြားနိုင်ငံတွေထက်အများကြီးနှိမ့်ကျသေးတာဟုတ် privacy ဆိုတာမရှိသလောက်ပဲဖြစ်နေတော့အဲ့တော့အခုလက်ရှိ Oridu တို့ MPD တို့သူတို့ရဲ့ telecom management software တွေရှိပါတယ်အဲ့ software တွေက automatic user management မှာသူတို့အကုန်လုံး information တွေပါပြီးသားပါပြီးသားဆိုတော့သူတို့ဘယ်နေရာနေဘယ်လိုခေါ်လဲဘယ်နှစ်ခုဘယ် endpoint နေဘယ် endpoint သူတို့ connect လုပ်နေဆိုတော့သူတို့ identify လုပ်လို့ရတယ် dot တွေသူတို့ set လို့ရအဲ့တော့အရိယာတွေကဒီ telecom နဲ့ sign တဲ့ဟာတွေပေါ့နော်အဲ့တော့ internet ISP ဆိုလဲ gateway ဆိုလဲဒီတိုင်းပဲ gateway မှာသူတို့ gateway management software တွေsoftware တွေတခုတည်းမဟုတ် software hardware router အဲ့လိုမျိုးတွေပေါ့အဲ့လိုမျိုးတွေကသူတို့ဒီကနေကို US အနေနဲ့သူတို့အရင်တော့ရယူထားတာတွေရှိတယ်ဒီအာနာမသိငင်တော့လည်းရယူထားတဲ့ဟာတွေရှိတယ်အဲ့လိုမျိုးတွေကသူတို့သုံးလို့ရပါတယ်သုံးလို့ရတော့တော်တော်ကောင်းကြရတော့မလိုပါဘူ
း IT နည်းပညာရှင် Wu Stanley ဇေယျရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်နွေးပါ